ကြက်တီစင်းကန်ယူမှာပေါ့နော်သွေးလွန်တော့ကွေးဖြစ်နေတဲ့သူတွေများတယ်လို့သိရလို့ပါဆရာဘလို့အခြေအနေများရှိနေပါလဲရှင်
စင်းကန်မျိုးနဲ့မှာကျွန်တော်တို့ရှမ်းကန်ရွာအဖြစ်များဆုံးဗျာကျွန်တော်တို့ဒီကလူနာတွေကပေါ့စင်းကန်စေယုံနဲ့ကြောက်ဆင်နဲ့ဒီမှာအကုန်လုံးကကြောက်ဆင်စေယုံပဲတက်တာများတယ်ဗျာကလေးရဲ့မိဘရဲ့ဆုံးဖြတ်ချက်လည်းပါတယ်ဗျာနော်သူတို့ကစင်းကန်ဆိုရင်သူတို့အယူဆပေါ့နော်စင်းကန်မှာကျတော့မစုံဘူးလေကြောက်ဆင်မှာကျတော့အထူးကုဌာနရောရှိရတယ်သူတို့ကြောက်ဆင်ကိုတန်းသွားကြတယ်ဗျာ
အရေးအတွက်ရကြတော့ဘလောက်လောက်များဖြစ်နေတာမျိုးလဲရှင
်အရေးအတွက်ကတော့ခုတော်တော်များနေပြီဗျအကုန်လုံးဆိုရင်80နီးပါးလောက်ရှိရဲ့ဗျအဖြစ်များတာကျွန်တော်14နှစ်အောင်ပဲဖြစ်များတာဗျအ
ရင်နှစ်တွေကရောဒီရှမ်းကန်ကျေးရွာမှာဖြစ်တာမျိုးတွေရှိဘူးလားရှင
်မရှိဘူးဗျအဲ့ဒါတော့နဲတယ်ကျွန်တော်တို့ရဲ့ရွာရဲ့အရှိတ်မှာတော့ outbreak ဖြစ်တာပေါ့အဲ့ဒီဘက်မှာတော့ဖြစ်လိုက်တယ်ဗျစွန်ရဲရွာရှမ်းကန်ရွာရဲ့အရှိတ်မှာတော့ဖြစ်လိုက်တယ်ကျွန်တော်တို့ရွာမှာတော့မဖြစ်လိုက်ဘူးဗျစွန်ရဲက2014ရပါအဲ့ဒါကတော့နည်းနည်းပဲဖြစ်လိုက်တာဗျကျွန်တော်တို့ရွာရှမ်းကန်ရွာမှာတော့မဖြစ်လိုက်ဘူးအဲ့တော့
14နှစ်အောက်ကလေးငယ်တွေ80လောက်တည်းသွေးလွန်တော့ကွေးဖြစ်နေတဲ့အခြေအနေမျိုးတွေဖြစ်နေပြီဆိုတော့ပေါ့နော်အစိုးရဒီကျန်းမာရေးဦးစီးဌာနအနေနဲ့ရောရွာကိုဘလို့လာပြီးတော့ကူညီဆောင်ရွက်ပေးရမျိုးတွေရှိနေလဲရှင
်ဟုတ်ကဲ့မြို့နယ်ရောတိုင်းရောဆင်းလာပါတယ်အဲ့ဒီရွာဦးဆေးပြန်ဆေးမုတ်တယ်ဆေးတွေလိုက်ခတ်ပေးတယ်ရေဦးရေကွက်တွေထဲမှာစားလောင်းပေါက်လေးတွေရှိမရှိပေါ့နော်ပူးလောက်လမ်းရှိမရှိသူတို့လိုက်စစ်တယ်ပေါ့နော်စားပေးလဲသူတို့ကောက်တယ်ဆေးလဲခတ်တယ်ဗျ
နော်ဒီရွာအနေထားမှာကြတော့ဒီသွေးလွန်တော်ကွေးအများပြဖြစ်တာကြတော့ဘာကြောင့်များလဲရှင
်ရှင်ကြိုက်တာအနေပဲကူးတာပဲ
တချို့ရွာသားတွေကပြောတယ်ဒီတောက်ရည်တို့အစားအစာတို့နဲ့ပတ်သက်တယ်လို့လဲစေးုံသွားတင်တဲ့ခါကြတော့ပြောတယ်လို့လဲပြောကြတယ်ဆရာဒီရွာနီးဝင်းကျင်ရဒီမြောင်းအခြေအနေတွေဆရာဘယ်လိုများမြင်လဲရှင
်ကျွန်တော်စီမားလားမြောင်းကတော့အဲဆောင်းတဘောမျိုးရှိရပါဗျာအဲကတော့ခြေစည်းကြီးလာတော့ကောင်းပါတယ်ဒါပေမဲ့အတိုင်းကဆင်းလာတဲ့ချိန်မှာသူတို့မှတ်တမ်းတွေပါတင်သွားတယ်ဓာတ်ပုံတွေပါရိုက်ပေါ့နော်ခြေစည်းကြီးလာကောင်းလုတ်ပြီးဘူး
သွေးလွန်တော်ကွေးဖြစ်တဲ့ကလေးငယ်တွေကိုရွာမှာပဲမကုနိုင်မနဲ့ဆေးရုံတင်ရတဲ့အချိန်နေကြတော့ဘာကြောင့်ဒီလောက်ကြီးဖြစ်သွားတာမျိုးလဲရှင
်ပထမဆုံးစဖြစ်တာကတော့ကျွန်တော်တို့10ရက်လောက်စဖြစ်နေတဲ့အချိန်နေမှာပေါ့နော်ကလေးတယောက်ကသုံးသွားတာပေါ့အဲ့ဒီကလေးက9ရက်မြောက်နေမှာမှကြော့ရတာနဲ့အဲ့မှာဆေးရုံလွှဲလိုက်တာဗျဆေးရုံမှာ10ရက်လောက်ကြော်မှသူအဲ့ကလေးကသုံးသွားတာပေါ့အဲ့ကြမှာညီမတွေကလည်းအကုန်လုံးလန့်ပြီးတော့နော်ကိုကလေး3ရက်လောက်ဖြားပြီးသူတို့ပြပြတလဲဖြစ်ပြီးတော့လေဆေးရုံတက်ချင်နေပါ냐သူတန့်ပြောတာပေါ့နော်တချို့ကသူတို့စီစဉ်နေသွားတာရှိရဲ့ဗျတချို့ကြတော့ကျွန်တော်ကဒီကနေစမ်းသက်ပြီးတော့ပေါ့နော်ရဖာလုံးလိုက်တာပေါ့ဆေးရုံတန်းလွှဲလိုက်တယ်ခုလည်းပဲဖြစ်တော့ရှိသေးရဲ့ဗျ
ရွာမှာကြတော့လူဦးရေဘလောက်လောက်များရှိလဲဆရာဒီထဲမှာကလေးဘလောက်လောက်များရှိလဲ
အာအဲ့ဒါတော့ကျွန်တော်စဉ်းစားကြမသိဘူးဗျသားပွားဆရာမတွေလောက်တာဆိုတော့မယ်
ကူတီလည်းဖြစ်နေတော့မယ်ဒါပေမဲ့ကလေးတော်တော်များများလဲဆေးရုံရောက်နေရမျိုးတွေရှိတယ်သေဆုံးမှုတွေလည်းရှိတဲ့အခါကြတော့ပေါ့နော်ဆရာဒီချင်းတွေကိုဘလို့ဆက်ထိန်သွားဖို့များရှိမလဲ
ညနေကတော့သူကနောက်ထပ်လဲလိုအပ်ရင်ထပ်ပြီးဆင်းလာမယ်ပေါ့ဗျာပြောတော့ပြောသွားတယ်ဆရာကြီးကတော့တက်မိုက်ဌာနကျွန်တော်ကြွားမှာဆိုရင်အုပ်စုကြီးတယ်ပေါ့နော်အုပ်စုကြီးပြီမဲ့အဲ့ကြီးလက်တက်မိုက်ဌာနကွယ်မရှိဘူးပေါ့ဗျာအဲ့ဆရာကြီးကတော့ချပေးမယ်ပေါ့နော်လိုအပ်လို့ရှိရင်လဲနောက်ထပ်သေးတွေထပ်ပြန်ထပ်မုံမယ်ရှင်သေးတွေဖြန်းမယ်ပေါ့သေးတွေလာခတ်ပြီးမယ်သူတို့ဖွဲ့စည်းရင်လည်းအလိုမျိုးပြောသွားတယ်ကျွားမိဘတွေရောအကုန်ပြောသွားတယ်ပေါ့
ဆက်တီဖြစ်ပွားတဲ့80လောက်မှာကြောက်ဆက်စေးရုံတို့စင်ကန်စေးရုံတို့ရောက်သွားတာကြတော့ဦးရေဘလောက်လောက်များရှိမလဲရှင
်ဟုတ်ကဲ့အားလုံးညီပါတက်ဖြစ်တယ်ဗျစေးရုံအားလုံးညီပါရောက်တယ်ဗျအကုန်တက်ကြတာများတော့
သွေးလွန်တော်ကွေးဖြစ်လာတဲ့အခါကျတော့ဆရာဘလို့လက္ခဏာတွေတွေ့ရလဲသွေးလွန်တော်ကွေးဖြစ်နေကြပုံစံမျိုးတွေပဲလားဘလို့ထူးခြားမှုတွေရောရှိနေလဲဆရာ
ထူးခြားမှုကတော့မရှိပါဘူးသွေးလွန်တော်ကွေးလက္ခဏာရဲ့ပုံစံတိုင်းပေါ့ပထမ3ရက်ကတော့သူတို့အပြင်းထန်ဖျားတယ်4ရက်မြောက်5ရက်မြောက်6ရက်မြောက်မှာအဲ့ရပဲစိုးရင်ရလို့ပေါ့နော်စိုးရင်ရလို့သေုံပဲတက်ခိုင်းလိုက်တာပေါ့
ဆရာအခုလို့ဖြေပေးတာ RF ရာကျေးဇူးတင်ပါရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဗျာ